အခုဆိုရင်ဒီနိုင်ငံရေးအကျဉ်းသားတွေကိုနေဝေးထောင်တွေကနေပြီးတော့မိသားစုနဲ့နေတဲ့ထောင်တွေကိုစပြောင်းရွှေ့နေတာတွေ့ရပါတယ်ကိုစိုးထွန်းတို့88မျိုးဆက်ကျောင်းသားကောင်းဆောင်တွေဆိုရင်လည်းရွှေ့နေပြီပေါ့လေကိုမင်းကိုနိုင်ဆိုရင်ကျိုင်းတုံထောင်ကနေပြီးတော့အင်းစိန်ကိုရောက်နေပြီလို့ကျွန်တော်တို့ကြားရပါတယ်အခုလိုထောင်တွေပြောင်းရွှေ့နေတဲ့အပေါ်မှာပေါ့နော်ကိုစိုးထွန်းတို့ဘယ်လိုတွေများသဘောထားရှိပါလဲခင်ဗျာဘယ်လိုများမြင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ပြောင်းလဲနေရတော့ဗျာအားလုံးအမြန်ဆုံးပြန်လဲလွတ်မြောက်ရလာရေးပေါ့နော်ကျွန်တော်တွေကအခုကျွန်တော်တို့မျိုးသားပြန်လည်တင်းမြေရေးအတွက်ကိုချိုးပန်းဆောင်ရွက်နေကြတယ်အခုဒီတက်လာတဲ့အတမရာယူဦးသိန်းစိန်ဦးဆောင်တဲ့အစိုးရတွေကလည်းပြုပြင်ပြောင်းရဲလဲရေးလုပ်နေပါပြီပြီးတော့ကျွန်တော်တို့အချင်းချင်းလည်းဒီအတိုက်ခံတဲ့အစိုးရဖြစ်နေသဘောမထားပဲနဲ့တယောက်နဲ့တယောက်လည်းတန်တရားမြင်နေရမမြင်ကြပဲနဲ့ဝေဖန်အဖြစ်တင်တာတွေလည်းမလုပ်ကြပဲနဲ့အတူတာတွေပေးဖယ်ထားပြီးသူရည်တွဲလုပ်ကြဖို့ဆိုပြီးသူကဖိတ်ခေါ်ခဲ့တဲ့အတွက်အရန်ကိုဒါကျွန်တော်တို့ကလည်းအပြူသဘောဆောင်တဲ့စကားတွေဖြစ်တဲ့အတွက်ကြိုဆိုခဲ့တယ်ကျွန်တော်တို့ကျောင်းသားသမိုင်းမှာလည်းကျွန်တော်တို့ကျောင်းသားတွေကခေတ်ဆက်ဆက်ကစပြီးတော့ပေါ့နော်ဒီ1920ပထမကျောင်းသားတပိတ်ကစပြီးတော့ကျွန်တော်တို့ကျောင်းသားတွေကအမျိုးသားရေးတောင်ကိုရဲရဲဝံ့ဝံ့နဲ့ပေါ့နော်ကိုကျိုးမငယ်ပဲနဲ့ထမ်းဆောင်ခဲ့ကြတယ်ဒီလိုနဲ့အမျိုးသားနေဆိုပြီးတော့ပေါ်ပေါက်လာခဲ့ပြီးတော့အခုကျွန်တော်တို့အမျိုးသားနေရလည်းမကြခင်မှာကြာရောက်တော့မှဖြစ်တယ်အဲ့တော့ကျွန်တော်တို့အမျိုးသားနေမကြရောက်ခင်မှာကျွန်တော်တို့ညီအကိုတွေအားလုံးပေါ့နော်တိုင်းသားကောင်းဆောင်တွေရောရဟန်းရှင်လူကြီးသူတွေအားလုံးပျော်ရွှင်ရမယ်နေ့တစ်နေ့ဖြစ်တဲ့ဒီအမျိုးသားနေကြီးမှာအားလုံးကိုပြန်လွတ်လာစေချင်တယ်ပေါ့ဗျာအများဆုံးပြန်လွတ်လာဖို့မျှော်လင့်နေတဲ့အချိန်မှာခုလိုထောင်ပြောင်းတာတွေချွေတာတွေလောက်ရတာတကယ်ကိုစိတ်မကောင်းတဲ့အဖြစ်ရတယ်ပေါ့နော်မမျှော်လင့်တဲ့ကိစ္စတွေဖြစ်နေတယ်ပေါ့လေဗျာ
အစိုးရကသူအင်မတန်လိုလားနေတဲ့2014ခုနှစ်အာဆီယံဥက္ကဋ္ဌရာထူးအတွက်ပေါ့လေနိုင်ငံတကာထောက်ခံမှုရအောင်အာဆီယံထိပ်သီးညီလာခံမတိုင်ခင်မှာတော့နိုင်ငံအကျဉ်းသားတွေအားလုံးလွတ်လာလိမ့်မယ်လို့တချို့ကလည်းမျှော်လင့်ခဲ့ကြပါတယ်အခုဆိုရင်အာဆီယံဥက္ကဋ္ဌရာထူးလည်းရသွားပြီဆိုတော့အဲတချို့ကပြောနေကြပြီသူလူချင်းတာရသွားပြီဆိုတော့နိုင်ငံအကျဉ်းသားတွေလွတ်ပေးစရာမလိုတော့ဘူးအစိုးရလွတ်ပေးမှာမဟုတ်တော့ဘူးထောင်ပြောင်းရုံလောက်နဲ့ပဲအနှစ်သိမ့်တော့မယ်ဆိုတဲ့သဘောရှိတယ်ဆိုပြီးတော့ထင်မြင်မှုတွေလည်းရှိနေပါတယ်ဥဆိုးထွန်းတို့ရောဘယ်လိုနားလည်လို့ရပါလဲခင်ဗျာ
ဒီလိုလို့မရပါဘူးဒါတွေကကျွန်တော်တို့တန်းကြီးအတွက်ကိုဒီနိုင်ငံအကျဉ်းသားတွေအားလုံးထုတ်ပေးဖို့ဆိုတာတန်းကြီးရဲ့အရေးကြီးတဲ့လှုပ်ဆောင်ချက်တစ်ခုပါသူပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုပြီးတော့ဒီအာဆီယံဒီအတိုင်းအဝန်ကလည်းအခုပြောနေကြတာကျွန်တော်တို့နိုင်ငံအကျဉ်းသားတွေအားလုံးထုတ်ပေးဖို့သူတို့အနေနဲ့မျှော်လင့်နေယုံကြည်တယ်အဲ့ဒီအတွက်ကြောင့်လည်းဒီအာဆီယံဥက္ကဋ္ဌရာထူးကိုသူတို့တွေကရဲဝံ့ဝံ့ပေးခဲ့ကြတာဖြစ်တယ်အဲ့တော့ဒီလက်ရှိတက်လာတဲ့သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအနေနဲ့ကဒီထိန်းသိမ်းထားတဲ့နိုင်ငံအကျဉ်းသားတွေအားလုံးကိုလုံးဝမချွင်းမချန်ထုတ်ပေးရပါလိမ့်မယ်ဒီအခုကျင်းပမဲ့ကြားပြတ်ရွေးကောက်ပွဲမှာဖြစ်တင်တာအားလုံးပါဝင်တဲ့ပုံစံမျိုးပေါ့နော်သက်ဆိုင်သူတွေအားလုံးကပါဝင်ပြီးတော့ဒီဓာတ်ကိုရုံရုံကြည်ကြည်နဲ့အားလုံးကအတူတူကူပေါင်းလက်တွေပြီးဖြတ်တန်းတာမျိုးပဲဖြစ်တင်တယ်အဲ့လိုမျိုးဖြစ်မှာပဲကျွန်တော်တိုင်းပြည်ဟာဒီအာဆီယံဥက္ကဋ္ဌရာထူးကိုယူတဲ့ယူလိုက်တဲ့ရယူရဲတဲ့တာဝန်ယူပြီးဆောင်ရွက်ရဲတဲ့ယုံကြည်တိုက်တဲ့အစိုးရတရားဖြစ်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
အစိုးရကလည်းဒီနိုင်ငံအကျဉ်းသားတွေလွတ်မဲ့ကိစ္စမှာတည်ငြိမ်မှုကိုဦးစားပေးပြီးတော့စဉ်းစားပြီးတော့လွတ်ပေးနေတယ်လို့ဒါသမရရဲ့အကြံပေးတွေကတစင်ပြောခဲ့တာရှိတယ်။အဒေါအောင်ဆန်းစုကြည်ကလည်းပဲနိုင်ငံအကျဉ်းသားတွေလွတ်မြောက်ရေးကိစ္စကိုချောချောမွေ့မွေ့ဖြစ်အောင်ဆက်လက်ဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့14ရက်နေ့ကပဲသတင်းတော်တွေကိုပြောခဲ့တာရှိပါတယ်။ဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုကြောက်ယူကြည့်မယ်ဆိုရင်တည်ငြိမ်မှုကိုအစိုးရလိုလားသလိုပဲထိနေသိမ်းဖြစ်အောင်သူလဲဝိုင်းဝန်းဆောင်ရွက်မယ်ဆိုတဲ့သဘောထားမျိုးကိုလည်းဒါကြောက်ယူလို့ရတယ်ပေါ့လေ။ဒီတိုင်းဆိုရင်ပေါ့လေဒီလွတ်မြောက်လာမဲ့အကျဉ်းသားတွေထဲမှာအထူးသဖြင့်ဒီ78မျိုးဆက်ကျောင်းသားကောင်းဆောင်တွေထဲမှာတည်ငြိမ်မှုကိုပြက်ပြောင်းအောင်လုပ်မဲ့သူတွေရောပါလာလိမ့်မယ်လို့ဒါဦးစိုးထွန်းတွေနဲ့ယူဆလို့ရပါလေခင်ဗျာ
မတည်ငြိမ်မှုအတွက်ကိုဆိုရင်တော့ကျွန်တော်တို့လုံးဝလက်မခံပါဘူးကျွန်တော်တို့ကျောင်းသားတွေဟာဆိုရင်ဒါကျွန်တော်တို့ခုနတမိုင်းကိုပြန်ဆန်ပြောရမယ်ဆိုရင်လည်း1920ကျောင်းသားတပိတ်ကစပြီးကျောင်းသားတွေဟာကျွန်တော်တို့အမျိုးသားရေးတောင်းကိုရဲဝံ့ဝံ့နဲ့ထမ်းဆောင်ခဲ့ကြတာဖြစ်တယ်ကျွန်တော်တို့ဟာတိုင်းပြည်ကိုတိစောက်ချင်တဲ့လူတွေတိုင်းပြည်အတွက်ကိုငြိမ်းချမ်းရေးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးပေါ့နော်အဲ့ကန္တာတွေမှာကျွန်တော်တို့တွေဟာတစ်သက်တအားအုပ်ချက်မဟုတ်ရင်တော့တော့တဲတပွင့်နဲ့ဆောင်ရွက်ချင်တဲ့လူတွေဖြစ်တဲ့ဆိုတဲ့အကြောင်းပြဖို့အတွက်ကိုကျွန်တော်ကိုယ်တိုင်နဲ့ဒါထွက်ပြီးတော့ဒါရဲဝံ့လှုပ်ရှားဆောင်ရွက်နေပါတယ်အဲ့တော့ကြောင့်နိုင်ငံတော်တမရကြီးဦးဆောင်တဲ့အစိုးရအဖွဲ့ကိုကျွန်တော်အနေနဲ့အလေးနဲ့မြစ်တာရခိုင်နေတာကတော့ကျွန်တော်တို့ဒီလိုလွတ်လာမဲ့သူတွေကတိုင်းပြည်တည်ငြိမ်ရေးတိုင်းပြည်ငြိမ်းချမ်းရေးကိုချိန်ချောက်မဲ့သူတွေလုံးဝမဟုတ်ပါဘူးကျွန်တော်ကတိုင်းပြည်ရဲ့မျိုးသားပြန်လည်တည်မြဲရေးတိုင်းပြည်ငြိမ်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးတွေတပည့်အများနဲ့ဆင်နစ်ရှိနေလူတွေပါဒီလူတွေကဒီတိုင်းပြည်အတွက်ကိုဆိုရင်ကျွန်တော်တို့ဘယ်ကန္တဘယ်တောင်ဝန်ဆိုချမ်းရဖို့အဆင်နစ်ရှိတဲ့ဘယ်ပုံပုဘယ်ဖွဲ့စည်းနေမဆိုလက်တွဲဆောင်ရဖို့အဆင်နစ်ရှိပါတယ်လို့ကျွန်တော်တို့အားရဲရဲအမခံတယ်ဆိုတဲ့အကြောင်းပြောချင်ပါတယ်
ဦးစိုးထွန်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ